ရာသီဥတုပြောင်းလဲမှုဆန်ရကုလသမဂ္ဂသဘောတူစာချုပ်ဖြစ်တဲ့ပါရီသဘောတူညီချက်နဲ့ပတ်သက်ပြီးလာမယ့်သတင်းနှစ်ပတ်အတွင်းဆုံးဖြတ်ချက်ကြီးတစ်ရပ်ချမှတ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကကြေညာပြောဆိုပါတယ်။သမ္မတတာဝန်ယူတဲ့ပထမရပ်ပေါင်းတရားဖြစ်အထူးမှတ်ဖြစ်တဲ့မနေ့စနေနေ့ညနေခင်းမှာပင်ဆယ်ဗီးနီးယားပြည်နယ်ဟယ်ရစ်ဘတ်မှာပြုလုပ်တဲ့လူမှုစည်းဝေးပွဲမှာအခုလိုပြောဆိုတာဖြစ်ပါတယ်။လူတစ်သားအောင်ချမ်းတဲ့ခမကြီးမှာကျင့်ပါတဲ့သမ္မတရဲ့လူမှုစည်းရုံးပွဲမှာတော့ထောက်ခံသူတွေကအမေရိကန်ပြည်ထောင်စုရဲ့အတူကောက်စကလုံးဖြစ်တဲ့ USA လို့ဩဟစ်ပြီးဂုဏ်ပြုခဲ့ကြပါတယ်။သမ္မတမင်ကွန်ပြောနေချိန်မှာပဲဆန္ဒပြသူတဦးကိုလည်းလူမှုကြားကနေဆွဲထုတ်သွားပါတယ်။သူ့ကိုအပြင်ထုတ်လိုက်ပါလို့သမ္မတကပြောဆိုခဲ့တယ်လို့လူမှုကြီးကလည်းဩဘာပေးခဲ့ပါတယ်။မြို့တော်ဝါရှင်တန်မှာကျင်းပတဲ့အင်ဂျီရောသတင်းဆောင်များအသင်းရဲ့ညစာစာပွဲကိုမတက်ဖဲတစ်ချိန်တည်းမှာပဲလူမှုစည်းရုံးပွဲကိုသမ္မတကကျင်းပတာဖြစ်ပါတယ်။သမရရဲ့မင်းကုန်းကိုသတင်းချယူနေတဲ့မီဒီယာတွေနေရာယူထားတာဘက်ကိုညွှန်ပြပြီးဒီနောက်ကမီဒီယာတွေကိုချိလိုက်ပါတကယ်တမ်းသူတို့ကဒီမှာရှိနေရမှာလို့ပြောဆိုခဲ့တာပါသမရထွန်းကရုပ်သံမီဒီယာနှစ်ခုကိုနာမည်တက်ပြီးအလင်းအမြာသတင်းတွေလို့ဆူဆဲပြောဆိုတဲ့အခါမှာလဲလူလူကြီးကလောင်ပြောင်ခဲ့ကြပြီးသမရကိုဩဘာပေးခဲ့ပါတယ်သူရဲ့ပထမရက်တရအပေါ်မီဒီယာတွေရဲ့ရေးသားဖော်ပြမှုတွေကအလွန်အင်မတန်ညံ့ဖြစ်နေလို့လဲသမရကပြောဆိုပါတယ်ပထမရပ်ပေါင်းတရားအတွင်းဆောင်ရွက်ခဲ့တာတွေကိုသမ္မတကပြောဆိုခဲ့ပြီးတိတ်ပြီးစိတ်လှုပ်ရှားပွေရနဲ့အလုပ်ဖြစ်ခဲ့တဲ့ကာလလို့လည်းပြောပါတယ်။တောင်ကြီးတွေတူဖို့ရေလုတ်သားတွေအလုပ်ပြန်လုပ်နိုင်ပြီးတမဏိနဲ့အလူမီနီယံအလုပ်သမားတွေကိုအကာအကွယ်ပေးခဲ့ပြီးအလုပ်အကိုင်တွေဆုံးရှုံးစေတဲ့လုပ်ထုံးလုပ်နည်းတွေကိုလည်းပြည့်ဖြည့်ခဲ့တယ်လို့သမ္မတကပြောဆိုသွားပါတယ်ရှင်။